မြန်မာနိုင်ငံမှာသဘာဝရင်းမြစ်တွေကိုအလွန်ကျွံထုတ်လုပ်နေတာကြောင့်ပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အန္တရာယ်ရှိတယ်လို့ကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ရွှေကြောက်စိမ့်သင့်တဲ့မြေရှားသတ္တုစတဲ့ဈေးကွက်ရှိနေတဲ့ဒီလိုသယံစာတွေကိုအလွန်ကျွံထုတ်ယူသုံးဆွဲနေတာကြောင့်ဆိုးဝါးတဲ့နောက်ဆက်တွဲသက်ရောက်မှုတွေကျင်းဝလိမ့်မယ်လို့ပတ်ဝန်းကျင်ထင်ထင်သူတွေကသတိပေးလိုက်တာပါ။ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးအလိမ္မာပြပြပေးပါအောင်ခင်ဗျာ။
ပကိုးရုံးမတွေကကျွန်းသစ်တွေဟာတရက်ကိုကုတ်ကားအစည်းရေ100ကျော်လောက်ခုတ်လဲခံနေရကြောင်းပကိုးတိုင်းတွေကဒေသခံတချို့က VOA ကိုပြောပါရယ်။တေကိုထုတ်သူတွေဟာကားကြီးကားငယ်တွေနဲ့နေ့တိုင်းတည်ယူနေပြီးတော့ညရီနေဆက်ကတစ်စစ်ပြည်ပကိုရောက်ချနေတယ်လို့ပြောပါရယ်။ဒါကိုတားဆီးမဲ့သူရှိတဲ့အတွက်ပကိုးတိုင်းတွေကဒေါ်လာရင်းအားစုတချို့ကဒါကိုရပ်တန့်နိုင်ဖို့ကြိုးပမ်းနေကြောင်းရိုးမစစ်ကြောင်းနဲ့တရက်တရက်ဒုတရင်မှုမေးခေါင်က VOA ပါပိုင်းကိုပြောပါရယ်။
ဒီတော့ positive ဒီကကျွန်းတည့်ရစာလုံးရဒီကထုတ်တယ်အဲ့တော့ gate 4 gate ကနေပြီးတော့မြောက်ကြီးကိုဒီကပို့တာပေါ့လေအဲဒါဆို138အုတ်တွင်ပိုင်ခဲ့ပေါ့ပြီးတော့69မိုင်4ဖာလော်ရအမ်133ချူးခဲ့ရအမ်မြို့ကြောင်လမ်းခွဲပေါ့အဲ့ gate တွေက IP 4 gate နေပြီးဒီပေါ်နေတာဒီကဖြတ်တာပေါ့လေဒီကကျွန်းတည့်ကဒီနေ့ကိုတန်100လောက်ပေါ့အနည်းဆုံးတန်100လောက်အကားရာရှိတဲ့ဒီနေ့ဒီနေ့ထွက်တာအများကြီးသားလည်းရှိဘူးထောင်းနဲ့ကောင်းနဲ့ရှိတာပါလေအစ်စ်ခွဲတဲ့လေအလုံးလုံးနဲ့တော့ခိုင်ထားပြီးတော့ထုတ်နေပါလေကို
ကချင်ပြည်နယ်ရွှေကူမြို့နယ်နေရာအနက်မှာရွှေတူးဖော်တဲ့လောက်ွက်တွေပေါ်လာသလိုကြောက်စိမ့်တဲ့မြေရှားတတူတူးဖော်မှုတွေလည်းလောက်ွက်တွေကျယ်လာပါတယ်ဓာတုဆေးဝါးအလုံးအကျိုးသုံးဆွဲနေတဲ့မြေရှားသတ္တုလုပ်ငန်းဝင်တွေကြောင့်တစ်တောနဲ့ရေအရင်းမြစ်ပျက်စီးနေကြောင်းမြေရှားသတ္တုတူးဖော်မှုဆက်ကျင်ကပ်ကွက်ရေးကော်ပိုရိတ်ရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်
။ဒီလိုအဲချော်ရီတင့်ကန်လို့ပို့နေသူတွေပြည်ပြည်နေခုတ်ထားတဲ့အလုပ်သမားတွေကဟိုအဆူဆူပေါ်နေကြတဲ့ဆွဲတဲ့ဒီလိုရပါပြည့်စုံသူတွေလည်းညင်ကိုပြီးသူတို့ညင်ရပါတယ်အခုသူရမြန်မာလာတုံးရလာအစိုးရတွေရဲ့အဲသူတို့ရဲ့ဘောပြရလဲဒီချင်းကျန်တဲ့လူတွေကိုရောက်စစ်ပယ်လို့မရခြင်းရလဲအသက်ရှိလို့ကျွန်တော်တို့တွေဒီကပ်ပိုင်းလဲဒီဘောပေါ်ဝင်ပြီးတန်းကွက်တာပေါ့အဲဒီရမကြဘောတော့ဒီကမ်းမဲ့ရှိဖို့ရှိရဲ့စူးကျူးတွေအဲဒီတော့မှတော့အမြဲခွေခွေရှိလို့ကျွန်တော်တို့ပြုလုပ်ပါတယ်ဆို
အလားတူတင်းသာကြီးတဝဲမြစ်ထဲကိုစီးဝင်တဲ့တစ်တော့ကျိုးဝိုင်းတွေက6မြောင်းတွေဟာ16မိုင်လောက်ရှိတဲ့ရွှေလောက်ွက်တွေကြောင်းပျက်စီးသွားပြီလို့တဝဲ Watch သတင်းဌာနကရေးသားခဲ့ပါတယ်။ဒီကျိုးဝိုင်းတစ်တော့ကိုကမ္ဘာအမွေအနှစ်အဖြစ်စည်ရဲသွင်းဖို့2018ခုနှစ်ကစူးစမ်းခဲ့ကြပေမဲ့အခုတော့ဘောလုံးကွင်း1300ကျော်လောက်နဲ့ညီများတဲ့ရွှေလောက်ွက်တွေနဲ့ပြည်နေပြီလို့ပြောပါတယ်။စစ်ဖြစ်နေတဲ့နိုင်ငံပါပါဝင်စီထိတ်သိမ်းရေးကိစ္စကဦးစားပေးဖြေရှင်းရမယ်ကိစ္စမဟုတ်ကြောင်းတချို့ကဝေဖန်သုံးသပ်ကြပါတယ်။တဘာဝပါဝင်စီထိတ်သိမ်းရေးအဖွဲ့တစ်ခုမှပါဝင်နေသူတို့ကတော့သူ့အနေနဲ့နိုင်ငံတည်ဆောက်ရေးနဲ့တဘာဝပါဝင်စီထိတ်သိမ်းရေးဒီလက်ခုလုံးကိုအရေးကြီးတဲ့ကိစ္စလို့မြေသား VOA ပြောပါပိုင်းကိုပြောပါတယ်
။ရန်နီယာတစ်ခုလုံးကဟိုကိုရရေကိုသားတော့အဲ့လိုကိုတန်သူပြင်နေတဲ့ခါကျတော့ဘာပေါင်းဝင်ကြီးကိုချိန်ခိုက်မှာသိုးလုံးသားတွေကိုလုတ်ပြစ်တယ်လုတ်ပြစ်တော့ဒီမှာစဉ်းစားတော့ပဲနဲ့ဒီချိန်မှာဘာလို့ပါရမှာလဲဆိုတော့ဟိုဒီဟုတ်ကြီးကအများကြီးပေါ့ဘယ်သူမှသိနေတဲ့ဟာမရှိတော့တကယ့်ကိုသူရင်ကြပဲဒီထက်အရေးကြီးတဲ့ပြဿနာကဟိုရှိသေးတော့ခါကြတော့ဟိုအများစုကဒီကိစ္စတွေကိုအားလုံးမဖိုက်ကြဘူးပေါ့နော်ကျွန်တော်တို့အနေနဲ့ကြတော့ဟိုခြံယူသွားရမယ်လို့လည်းမြင်တာပေါ့နော်ဟိုထားတော့ຢာတွေဒီကတော့ပြန်ပြီးတော့ပြည်ပြည်ကြောင်းနေလို့ရပေမဲ့သွားပေါင်းဝင်ကျင်ကလေပြစ်စီသွားပြီးရပြန်မလို့တော့ပါလို့ပြောဆိုရန်ခက်တဲ့အာကိစ္စတစ်ခုဖြစ်လို့ကြောင့်ဟိုဒါကတော့ဟိုကျွန်တော်မြင်ရတော့ကြီးကြီးတယ်ပေါ့နော်ဟုတ်တယ
်အလောက်ကရှားပါဘူးလေပဋိပက္ခတွေကတဘာဝပါဝင်စီကိုပြက်စီးစေတဲ့အကြောင်းရင်းတချို့ဖြစ်စေတယ်လို့သူတွေတလားစစ်တမ်းတွေကရေးသားကြပါတယ်စစ်ဖြစ်တဲ့နေရာတွေမှာစီးကပ်မဲ့တရားစတာတူဖို့ထုတ်လုပ်မှုတွေဆက်ပြီးတော့ရှိနေအောင်ပဲလို့အများစုကခံမှန်းထားကြပါတယ်ရှင်